2016ခုနှစ်အတွင်းသိန်းစည်းကံလဲရမြေတွေပြန်လဲရရှိဖို့အတွက်ဆောင်ရွက်ရမှာကုမ္ပဏီတွေဝင်ကြီးဌာနတွေနဲ့တခြားလုပ်ငန်းရှင်တွေသိမ်းဆီးထားတဲ့မြေယာတွေပြန်ရဖို့တဲ့တက်မတော်ကသိမ်းဆီးထားတဲ့မြေတွေပြန်ရဖို့အခက်အခဲရှိနေတယ်လို့မြေယာအရေးဆောင်ရွက်နေသူတွေကပြောပါတယ်မြေယာမှုကင်းကိစ္စတွေနဲ့ပတ်သက်ပြီးတက်မတော်နဲ့တွေ့ဆုံညှိနှိုင်းမှုမလွယ်ကူတာတက်မတော်ကပြည်ထရေးဝင်ကြီးဌာနကချမှတ်ထားတဲ့အမိန်တိုင်းသာဆောင်ရွက်ရတာကြောင့်အဆင်မပြေတာတွေရှိတယ်လို့ပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့နယ်ရေဘူးကျေးရွာမှာဆိုရင်တက်မတော်ကသိမ်းဆီးထားတဲ့မြေယာတွေထဲကိုဝင်ရောက်ကျူးကျော်လို့ဆိုပြီးပိုင်နဲ့ကျူးလွန်မှုပုံမှန်4-4%အကျိုးဖြတ်စည်းမှုပုံမှန်4-2%တို့နဲ့တောင်သူ96ယောက်ကိုတရားစွဲဆိုခဲ့ပါတယ်အဲ့ဒီအထက်က85ယောက်ကိုဒီဇင်ဘာ22ရက်နေ့ကအလုတ်ကျန်းနဲ့ထောင်ဒဏ်တစ်လစီချမှတ်ခဲ့ပါတယ်မြေယာအရေးအတွက်ပြဿနာဖြစ်ပွားတာကိုလဲယာမြေစီစီရေးကော်မတီအစဉ်စဉ်နဲ့ဖြေရှင်းရမှာကိုမဖြေရှင်းဘဲရာဇဝတ်မှုနဲ့တရားစွဲဆိုပြီးထောင်ချခံရတာဟာတရားမျှတမှုမရှိဘူးလို့တောင်သူတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နီဒေါခင်မိုးမိုးကပြောပါတယ်
ကျင်သူတို့တည်းဒီလေယာမြေစီစီရေးကော်မတီအစဉ်စဉ်နဲ့ဖြည့်ရှင်းရမယ့်အလုပ်ကိုရာဇဝတ်မှုနဲ့တရားစွဲခံလိုက်ရတယ်။တရားမျှတမှုမရှိတဲ့အတွက်ကြောင့်ဒီလိုမျိုးထောင်ကြတဲ့အထိဖြစ်သွားတယ်။ဒီလိုထောင်ကြတဲ့အထိဖြစ်လာတဲ့အတွက်ကြောင့်လက်ရှိပေါ့နော် NLD အစိုးရအနေနဲ့လည်းဂုဏ်သိက္ခာကျတယ်၊စစ်တပ်လည်းဂုဏ်သိက္ခာကျတယ်။ဒီလက်နက်ဆိုင်ထားတဲ့သူတွေနဲ့တောင်မှတင်းမြတ်ညှိနှိုင်းရေးနေလုပ်နေနိုင်လို့ရှိရင်တောင်သူလယ်သမားတွေနဲ့လည်းလေယာမြေစီစီရေးကော်မတီအစဉ်စဉ်နဲ့ညှိနှိုင်းပြီးတော့လုပ်ပေးဖို့ကောင်းပါတယ်လို့
။လေယာမြေပြန်လဲရရှိဖို့အတွက်တင်ယူထားတဲ့လေယာမြေတွေတဲကိုတောင်သူတွေကဝင်ရောက်ထွန်ရက်ရမှာပိုင်နဲ့ကျူးလွန်မှုအကျိုးဖြက်စီးမှုပုံမှန်တွေနဲ့သာတရားစွဲဆိုကြတာဖြစ်တယ်လို့ပြောပါတယ်။အဲ့ဒါလို့တောင်သူတွေအများစုတရားစွဲဆိုခံရတာဟာသက်ဆိုင်ရာကော်မတီဌာနဆိုင်ရာအစဉ်စဉ်ကဖြည့်ရှင်းပေးမှုနှောင့်နှေးတာကြောင့်ဖြစ်တယ်လို့ပြည်ဦးလွင်မျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတွင်ရေးမှုဦးစောလှမောင်ကပြောပါတယ်။
တင်းချက်ကလည်းမျိုးပြန်လည်ပြိမဲ့ဆိုတဲ့ကြီးညာချက်တွေပြည်ထောင်စုဝင်ကြီးဌာနတွေဘာတွေကကြီးညာတယ်ကြီးညာတဲ့ပုံမှာတောင်သူတွေကလည်းစာတင်ဖြည့်ရှင်းကြတယ်ဝင်ရောက်လုပ်ကြတယ်အဲ့ဒီပုံမှာတရားစွဲခံရတာပါအဓိကကဖြည့်ရှင်းပေးမှုနှောင့်နှေးကြမ်းကြတဲ့ပုံမှာဖြစ်ပေါ်တာပါပဲခင်ဗျာသူ့လေယာဉ်နဲ့ပတ်သက်ပြီးကိုင်းတွဲဖြည့်ရှင်းတဲ့ဌာနဆိုင်ရာပဲအဓိကဖြည့်ရှင်းပေးမှုနှောင့်နှေးကြမ်းကြတာတစ်တော့နဲ့ဆိုလဲတစ်တော့ကဖြည့်ရှင်းပေးမှုနှောင့်နှေးကြမ်းကြတယ်နေစင်းဆိုလဲနေစင်းကဖြည့်ရှင်းပေးမှုနှောင့်နှေးကြမ်းကြတယ်အဲ့ဒီပုံမှာတောင်သူတွေရဲ့စိတ်ခံစားမှုပြင်းပြမှုပုံမှာတရားစွဲခံရတာပါ
တက်မတော်ကအတုံးမပြူတော့တဲ့မြေတွေကိုပြန်လဲစွန့်လွတ်ပေးတာတွေလည်းရှိပါတယ်။ဒါပေမဲ့စွန့်လွတ်မြေတွေကိုလည်းတကယ်မူရင်းပိုင်ရှင်တောင်သူတွေလက်ထဲပြန်ရတာနဲ့ပြီးတက်မတော်ကတိစားချထားတဲ့တောင်သူတွေကိုပိုင်ဆိုင်ခွင့်ပေးလိုက်တာကြောင့်တောင်သူတွေအချင်းချင်းပြဿနာတက်တာတွေလည်းရှိနေပါတယ်။တက်မတော်ကသိသိစဉ်အခါကစနစ်တကျသိမ်းယူတာမျိုးမဟုတ်ခဲ့တဲ့အပြင်ပြန်လဲစွန့်လွတ်ပြီးပြန်ပေးတဲ့အခါမှာလည်းစနစ်တကျမရှိတာကြောင့်တောင်သူတွေအချင်းချင်းပြဿနာဖြစ်ရတာလို့မကွေးတိုင်းဒေသကြီးလေယာမြေနှင့်အခြားမြေများသိသိခံရမှုများပြန်လဲစီစီရေးကော်မတီဝင်ဦးအောင်ကျော်ကျော်ကပြောပါတယ်
ပြန်လဲဆွန့်လွတ်တဲ့အခါမှာမူရလက်ငုတ်ပိုင်ရှင်တွေကိုဦးစားမပေးဘဲနဲ့သူကစင်းစည်းထားတဲ့အခါတော့ကတက်မတော်နဲ့အကျိုးလူလုပ်ခဲ့တဲ့စီစားသမားတွေကိုဦးစားပေးပြီးတော့ပုံစံခွန်ချပေးလိုက်ချပေးလိုက်တော့မြေကတော့ဒီမြေပဲဟုတ်အဲ့ဒီမြေနေရာမှာမူရလက်ငုတ်တောင်သူတွေကလည်းဝင်းလုတယ်စီစားသမားတွေကလည်းသူတို့မှာပုံစံခွန်ရှိတယ်ဆိုပြီးတော့မှဝင်းလုတယ်တောင်သူအချင်းချင်းပြဿနာတက်တယ်ပေါ့ဗျာဒီပြဿနာဟာစင်းစည်းတဲ့နေရာမြေရဲ့စင်ပွားပြဿနာလို့ပြောလို့ရတယ်စနစ်တကျမသိသိခဲ့ပဲစနစ်တကျပြန်လဲမဆွန့်လွတ်ခဲ့တဲ့အကျိုးဆက်ပြဿနာပေါ့
တက်နိုင်ငံလုံးအတိုင်းတာနဲ့ဒီနှစ်2016ခုနှစ်အတွင်းမှာလေယာမြေပြဿနာတွေဖြေရှင်းဖို့တိုင်ကြားစာပေါင်းတသောင်းနီးပါးလောက်ရှိတယ်လို့ပြည်သူ့လွှတ်တော်တောင်သူလယ်သမားအလုသမားနှင့်လူငယ်ရေးရာကော်မတီဝင်ဦးစောတင်ဝင်းကပြောပါရယ်တင်ဆက်ထားတဲ့လေယာမြေတွေပြန်လည်ပေးဖို့လှုံ့ဆော်ရမှာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်အခက်အခဲရှိနေတော့မယ်လို့ဦးစောတင်ဝင်းကပြောပါရယ
်ခက်ခဲရတော့ဒီကတော့လူတွေရဲ့ကြောင်သိနေတဲ့စိတ်ဓာတ်တွေပေါ့ဗျာအမားကအေးလိုက်တဲ့လူကလည်းမြေပေါင်း20 300လောက်ကျတဲ့အခါကျတော့နည်းနည်းလောက်ကကြာရတာလေးတွေကပြဿနာနည်းနည်းရှိတယ်ဒါပေမဲ့အရက်ပါအချင်းကြီးကဒီလောက်ပြဿနာမရှိဘူးခုနကလိုလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကစကားနည်းနည်းပြောရတယ်ဗျာဥပမာတက်ကဖြစ်စေနောက်တော့ငင်းငန်းယူကြတဲ့အဖွဲ့တွေနဲ့ဖြစ်စေအဲအဲ့ဒါတွေကလောက်ကကြာရတာနည်းနည်းကျတယ်ဗျာအပြာမသေးကြည့်ဘူးပေါ့ဗျာလူရင်းကတော့မယုံသားမှုလေးတွေရှိတယ်ပေါ့ဗျာပြုတ်ပွင့်ပွင့်လင်းလင်းပြောရတယ်သူကကရှင်ကိုတိုက်ရိုက်ကြတယ်သူတို့ခေါ်ပြီးတော့လှူထားတဲ့သင်းချထားတဲ့လူကိုပြန်ပေးလိုက်တယ်အဲ့ဒီခါကျတော့တကယ်အသိခံတဲ့လူကမျက်နာတော့ဗျ
လေယာမြေပြန်လဲရရှိဖို့လှုပ်ဆောင်ရမှာအစဉ်စဉ်လှုပ်ဆောင်ရတဲ့အတွက်တင်းစီခံထားတဲ့တောင်သူတွေအနေနဲ့လည်းလေယာမြေတွေပြန်ရရှိဖို့ဆန္ဒမစောဖို့လူတွေလိုလည်းပြောပါတယ်လာမယ့်နှစ်မှာတော့တောင်သူလယ်သမားတွေလေယာပြန်ရရှိဖို့အရေးနဲ့ပတ်သက်ပြီးခိုင်မာတဲ့မူဝါဒတွေခိုင်မာတဲ့လေယာမြေပန်ဆန်ခွင့်တွေရရှိဖို့အတွက်လှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပုံမို့လှုပ်ဆောင်ပေးဖို့မျှော်လင့်တယ်လို့လည်းတောင်သူလယ်သမားအရေးလှုပ်ရှားနေသူတွေကပြောပါတယ်တက်မတော်အနေနဲ့လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့လုပ်နေသလိုတောင်သူလယ်သမားတွေနဲ့လည်းညှိနှိုင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းပြောကြပါရစေရှင်။